မြန်မာနိုင်ငံတဝန်းကိုဗစ် -19 တက်တရာလိုင်းအခြေအနေဖြစ်ပေါ်နေတာကြောင့်ရောဂါပိုးကူးစက်သူတွေစစ်ကူတာခွင့်ရရေးလိုအပ်တဲ့အောက်ဆီဂျင်ရရှိရေးတို့အတွက်နေ့စဉ်လုံးပန်းနေကြရပေမဲ့တစ်ဖက်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဘုံခွဲမှုတွေကတော့ဆက်ရှိနေသေးပါဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့စကိုင်းတိုင်းမုံရွာမြို့ကပင်မတပိတ်စစ်ကြောင်းနဲ့မုံရွာအမြင့်လန်းတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးစစ်အာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ကိုဗစ်တောင်ကိုအလူလဲခံနေရတဲ့ကလေးမျိုးမှလည်းဒီကနေ့ဒေသခံပြည်သူ100ကျော်ကဆရာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမျိုးကတန်ခါတပိတ်စစ်ကြောင်းဟာလည်းရက်ပေါင်း160မြောက်နေ့အဖြစ်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပြီးပြည်သူပြည်သားတွေဆင်းရဲဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည်ရေးရမေတ္တာပို့ခဲ့ကြသလိုမန္တလေးမျိုးမှပဲရှမ်းနီတပိတ်စစ်ကြောင်းဟာအနာရှင်ဆန့်ကျင်ရေးဒီကနေ့ဇူလိုင်လ17ရက်နေ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးတိုင်းကြောက်ဆယ်မြို့မှာဒီကနေ့မနက်ပိုင်းကကြောက်ဆယ်ခရိုင်ကျောင်းသားတမကနဲ့ရတနာဘုံတက္ကသိုလ်ကျောင်းသားများတမကတို့ဦးဆောင်ပြီးဇူလိုင်လ19ရက်နေ့အကျိုးအနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်စစ်ခွန်ကျေးရွာသား၄ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကပြစ်ခတ်တပ်ဖြတ်လိုက်ပြီးအလောင်းတွေကိုလည်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်လ18ရက်စနေနေ့ညကကင်းဆောင်နေတဲ့ရွာသားတွေနဲ့စစ်ကားနဲ့ထိတိုက်တွေ့ရကရွာသားတွေအဲ့ဒီလိုပြစ်ခတ်တပ်ဖြတ်ခံလိုက်ရတာလို့ဆိုပါတယ်။ချင်းပြည်နယ်မတူပီမြို့နယ်အတွင်းကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုအိမ်ဒီကနေ့မနေ့၄နိုင်ဝန်းကျင်ကဘုံပေါက်ကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့အိမ်မှာလူနေခြင်းမရှိဘူးလို့သိရပါတယ်။မန္တလေးတိုင်းမိုးကုတ်မြို့မှာတော့စစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုဦးဆန်းလွင်ရဲ့အိမ်ရှိမှာဇူလိုင်လ18ရက်နေ့ည10နာရီလောက်ကပုံကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ